မဲကောင်မြေဝမ်းရွှေတိတိကံဒေသကနေပြီးတော့ဝင်ရောက်လာတဲ့ဒီထိုင်းပန်ငွေသန်း200ကျော်တန်ဖိုးရှိတဲ့စိတ်ကြွစေးတန်းကျော်ကိုအခုရက်ပိုင်းတည်းမှာပဲဖမ်းဆီးမိခဲ့တယ်လို့ဒီထိုင်းမွေရေးစေဝါထိန်းချုပ်ရေးတာဝန်ရှိသူတွေကအော်တိုဝါလာရှိရနေတော့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒီကြောင်းထိုင်းခြေဆိုင် view မြန်မာပဲသတင်းတော့မန်အေးမှာသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံချင်းရိုင်ပြည်နယ်အမှတ်5ဒေသမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမွေရေးထိန်းချုပ်ရေးဌာနကဗိုလ်မှူးမန္တလေးကဦးဆောင်ပြီးဒီရက်ပိုင်းအတွင်းစိတ်ကြွစီသတန်းကျော်ဖမ်းဆီးမိရဲ့အကြောင်းပြောဆိုသွားတာပါမဲကောင်မြေဝမ်းရွှေတတိကံဒေသကနေထိုင်းနိုင်ငံအတွင်းကိုတည်ဆောင်လာတဲ့စိတ်ကြွစီအမြောက်အများကိုဖမ်းဆီးခဲ့ရမှာအောက်တိုဘာလ6ရက်နေ့ညကချင်းမိုင်ဒေသပါတက်ခရိုင်အတွင်းကဓာတ်ဆီဆိုင်တဆိုင်ရှိမှာစစ်ဆေးရေးဂိတ်ချပြီးရှာဖွေစစ်ဆေးခဲ့တာပါစစ်စီးရေးဂိတ်မရောက်ခင်မှာပဲကားတချို့ဟာဓာတ်ဆီဆိုင်အတွင်းရပ်ထားခဲ့ကြောင်းအဲ့ဒီနေရာအထိလိုက်လံစစ်ဆေးမှုတွေလုပ်ခဲ့ရမှာဤစုစုငွေရောင်ကားတစ်စီးအတွင်းကနေစိတ်ကြွစီ၈သိန်းကျော်ကိုဖမ်းဆီးမိခဲ့ပြီးရဲတွေစစ်ဆေးနေတယ်မှာပဲတရားခဏတွေကထွက်ပြေးသွားခဲ့တာကြောင်းကားအတွင်းမှာတွေ့ရှိခဲ့တဲ့တပ်တွေကမှတ်ပုံတင်တဲ့အထောက်အထားတွေကိုရှာဖွေခဲ့ပြီးတရားခဏတွေကိုလိုက်လံဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ဒီနောက်မှာတော့ချင်းနိုင်ပြည်နယ်မဲကျန်းခရိုင်အတွင်းကထိုင်းတောင်ပေါ်တိုင်းရင်းသား၃ဦးတည်ဆောင်လာတဲ့စိတ်ကြွစီပြား98,000ကျော်နဲ့အိုက်စ်လို့ခေါ်တဲ့မူရစေး20ကီလိုဂရမ်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါရယ်အော်တိုဘာလ5ရက်နေ့ကလည်းချင်းရိုင်ခရိုင်မဲဆိုင်မြို့ကနေမောင်းလာတဲ့ကားတစ်စီးကိုမဲကျန်းခရိုင်စစ်စေးဂိတ်ကနေရှာဖွေစစ်ဆေးတဲ့အခါမှာကားဘိတ်အပူကိုလေးလျှော့စစ်ဆေးကြည့်ခဲ့ပါရယ်စိတ်ကြွစီ2,400,000ကိုကားဘိတ်အပူထဲမှာစနစ်တကျတည်ဆောင်လာတာကိုတွေ့ရှိခဲ့ရတယ်လို့ဆိုပါရယ်ဒီစိတ်ကြွစီတွေဟာထိုင်းတောင်ပိုင်းကိုပို့ဆောင်မဲ့မူရစေးဝါးတွေဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။နေဆက်ချင်းပိုင်ခရိုင်အတွင်းကနေတည်ဆောင်လာတဲ့စိတ်ကြွစီးတွေကိုထိုင်းနိုင်ငံကဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာပဲစိတ်ကြွစီးအလုံးရေပေါင်းတန်းပေါင်း200နီးပါးရှိပြီဖြစ်ပါတယ်။အခုရက်ပိုင်းအတွင်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသချင်းဆန်ခရိုင်အတွင်းကိုတည်ဆောင်လာမဲ့စိတ်ကြွစီး4တန်းလောက်ကိုလည်းရွှေတရီကန်ဒေသနဲ့18ကီလိုမီတာသာကွာဝေးတဲ့လာအိုနိုင်ငံခွန်ဘက်ကဲခရိုင်စီမံခန့်ကျေးရွာမှာဖမ်းဆီးမိခဲ့တယ်လို့ဆိုပါရယ်ဒီဆေးတွေကတော့လာအိုနိုင်ငံကနေမြေကန်ရဲတွေနဲ့မူရီစေဝါအဖွဲ့ကြီးကြားအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့ရတာကနေဖမ်းဆီးမိခဲ့တာဖြစ်ကြောင်းကိုလည်းအော်တိုဘာလ10ရက်နေ့ထုတ်ထိုင်းသတင်းတွေမှာဖော်ပြခဲ့ပါရယ်ရှင်